ိုးလက်မသစ်လိုရည်ညွှန်းတဲ့ခပတ်တကွင်းလန်ဒစင်းစီမံကိန်းဒုတိယအကြိမ်နိုင်ငံတကာဖိုရမ်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တွားရောက်ဖို့ရှိနေပါတယ်။တရုတ်နိုင်ငံဦးဆောင်တဲ့ဒီစီမံကိန်းမှာမြန်မာနိုင်ငံပါဝင်ဖို့ဆိုရင်မြန်မာနိုင်ငံတိုင်းသားဒေသတွေမှာငြိမ်းချမ်းတည်ငြိမ်မှုရှိဖို့လိုသလိုဒီအတွက်ဗဟိုအစိုးရနဲ့ပြည်နယ်တွေအကြားနိုင်ငံရေးအယတာဒူညီမျှမှုတည်ဆောက်ဖို့ကနဦးလိုအပ်မယ်လို့နိုင်ငံရေးလှိလာသူတို့ကရှုမြင်ပါတယ်။ဒီကြောင့်ကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
နိုင်ငံတော်အတိုင်းပင်ခံဒေါန်ဆန်းစုကြည်ဟာအေပီလာကုံတရုတ်နိုင်ငံပေကျင်းမြို့မှာလုပ်မဲ့ OBOR ပိုလမစီမံကိန်းစီဝါရေးဖိုရမ်ကိုတွားဖို့ရှိပြီးအဲ့ဒီမှာနှစ်နိုင်ငံပူးပေါင်းဆောင်ရွက်လို့ရမယ်စီဝါရေးစီမံကိန်းကြီးတွေကိုဆွေးနွေးကြဖို့ရှိပါတယ်။တရုတ်ကမြန်မာပြည်တွင်းမှာရန်နာထားရဲ့သူ့ရဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးအဲ့ဒီဖိုရမ်မှာဆွေးနွေးတွားဖို့လည်းရှိနေရဆိုပြီးခန့်မှန်းနေကြတာလည်းရှိပါတယ်။ပိုလမတဲ့စီမံကိန်းအရဆိုရင်တရုတ်မြန်မာအိန္ဒိယဘင်္ဂလားဒေ့ရှ်ကိုဆက်သွယ်ထားတဲ့ကုန်သွယ်ရေးလမ်းကြောင်းရှိသလိုမြန်မာပြည်တွင်းကိုဖြတ်ပြီးကုမင်းမန္တလေးကြောက်ဖြူနဲ့ရန်ကုန်ကိုဆက်သွယ်မဲ့လမ်းကြောင်းကိုလည်းအကောင့်ထဲပို့ဖို့လည်းရှိနေတာပါဒီကုန်သွယ်လမ်းကြောင်းမှာရခိုင်ဒေသနဲ့ရှမ်းမြောက်ပါဝင်နေတယ်လို့ကချင်ပြည်နယ်ကကွန်ရက်လမ်းကြောင်းရဲ့အချက်အချာဖြစ်နေတဲ့အတွက်အဲ့ဒီဒေသမှာအရင်ဆုံးငြိမ်းချမ်းရေးရဖို့နဲ့နိုင်ငံရေးနည်းလမ်းနဲ့အဖြေရှာဖို့အရေးကြီးရလို့နိုင်ငံရေးလေးလာသူတွေကသုံးသပ်ပါတယ်နှစ်အနည်းငယ်အတွင်းမှာ OBOR အကောင့်ထဲပို့မယ်လို့ဆိုရင်နိုင်ငံရေးတာသူညီများရှိဖို့အဓိကကြကြောင်းကချင်အမျိုးသားကွန်ဂရက်ပါတီ KNC ဥက္ကဋ္ဌဒေါက်တာ M ခွန်လာကပြောပါတယ
်ဒီမှန်တင်းကြီးကပုံနေပြောတယ်ဟိုလက်နက်ကင်ဒေါ်လာကြီးရှိနေတော့အထက်ရောက်တော့အဆင်မပြေဘူးအဓိကအဖြေကနိုင်ငံရေးရလာအဖြေဖြစ်တယ်နိုင်ငံတော်သူအနေနဲ့ကျွန်တော်တို့နိုင်ငံပုံမှန်ထူထောင်မှုကိုတကယ်ကြီးစောက်တယ်ဆိုရင်တော့အဲ့ဒီဖြေလည်မှုကိုဥဒါတိပြီးတော့မှတိဆောက်မှရမယ်မြမတမတော်ရဲ့ဆာဗာလုပ်ထားတဲ့အနေထားနဲ့ရအောင်ဆောင်ရွက်မယ်ဆိုရင်တော့ဒီစလုပ်ဒီတိုင်းလို့ကျွန်တော်ပြင်တယ်တနည်းဒီတစ်ချိန်ရမှာအကြီးကျယ်အဲမိုင်းခွဲတာတွေတိခတ်မှုတွေထင်လာရင်နောက်ဆက်ဖြစ်လာမယ်လေဒါနဲ့ဒီပက္ခရဲ့အဖြေကဘာလဲဆိုတော့ညတ်တာမှုပဲဒီတော့က indigenous people ရဲ့ political right ကိုဘယ်လောက်ကောင်းတဲ့ပုံလဲဆိုရင်သူရဲ့ရည်မှန်းချက်ကဒီစီမံကိန်းတွေအသက်တွေဖြစ်လာလို့ကျွန်တော်ယူဆတယ်
ပြည်အောင်စုရံမုံငွေကနေပြည်နယ်နဲ့တိုင်ဘတ်ဂျက်ငွေမျှတအောင်ခွဲရမ်းချမှုကိုလက်ရှိအာဏာရ NLD အစိုးရအနေနဲ့ဘလောက်ဖြေလျှော့နိုင်မလဲပြီးတော့အခြေခံဥပဒေပုံမှာ261အရာအာဏာခွဲဝေမှုပုံစံကိုတာသူညီမျှဘလို့ခွဲဝေကြမလဲဆိုတဲ့အပေါ်မှာလဲစီးပွားရေးစီမံကိန်းတွေအတွက်ရေးပါတဲ့အချက်တွေဖြစ်တယ်လို့ဒေါက်တာ M ခွန်လာကပြောပါတယ်တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေကိုအင်တိုက်အားတိုက်ဖော်ဆောင်မှုပြင်ဆင်ဆောင်ရွက်နေတဲ့ဒပိုင်းနယ်ထဲမှာပဲအစိုးရရောလွှတ်တော်တပ်မတော်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တိုင်းရင်းသားခေါင်းဆောင်တွေတိုင်းရင်းသားဒေသအရပ်အဖွဲ့အစည်းတွေနဲ့တွေ့ဆုံညှိနှိုင်းဆွေးနွေးဖို့အရေးကြီးရလို့နိုင်ငံရေးလေးလာသူဒေါက်တာရံမျိုးသိန်းကပြောပါတယ်
။အဲဒီလိုတွေ့ဆုံညှိနှိုင်းဆွေးနွေးတဲ့နေရာမှာနိုင်ငံရေးပြဿနာငြိမ်းချမ်းရေးစိန်ခေါ်မှုတွေအပြင်လက်ရှိတရုတ်နိုင်ငံနဲ့လုံးမဲ့စီမံကိန်းတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုပွင့်လင်းမြင်သာစွာနဲ့ချပြပြီးတော့ညှိနှိုင်းဆွေးနွေးဖော်ဆောင်နိုင်ဖို့အရေးကြီးတယ်လို့မြင်ပါတယ်။အဲဒီလိုမဟုတ်ဘူးဆိုလို့ရှိရင် OBOR စီမံကိန်းတရုတ်မြန်မာစီးပွားရေးဆင်ခြင်လမ်းစီမံကိန်းကိုအကြောင်းပြုပြီးတော့လာမယ့်နှစ်တွေအတွင်းမှာနိုင်ငံရေးအရောငြိမ်းချမ်းရေးအရောစီးပွားရေးအရောရှုပ်ထွေးမှုတွေစိတ်တိုင်းမကျမှုတွေအပြစ်တင်စရာတွေပိုများလာမှာကိုစိုးရိမ်စရာရှိပါတယ
်နိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်ဟာမြန်မာနိုင်ငံကဖွဲ့တဲ့ OBOR အကောင့်ထဲဖော်ဆောင်ရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်အခုသူ့ရဲ့ AP လခရီးစဉ်မှာချီမြင်တဲ့အထက်လျှက်စင်းတဲ့လမ်းမဆက်သွယ်ရေးလဲရစရည်နေပဲ၃ခုကိုမြမဘက်ကအစိုးပြုဖို့ရှိပါတယ်။ဒါပေမဲ့ဒီပိုရမ်မှာတရုတ်ဘက်ကလည်းတချို့စီးပွားရေးစီမံကိန်းတွေကိုသူ့ဘက်ကအစိုးပြုနိုင်တာကြောင့်ဒါကိုမြမဘက်ကဆုံးဖြတ်ရဖို့လည်းရှိနေပါတယ်။2019တရုတ်ပေကျင်းမှာလုပ်တဲ့ပထမအကြိမ်ပိုလမတစ်ဖိုရမ်ကိုလည်းနိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်တက်ခဲ့ပြီးစီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးမြမတရုတ်နယ်စပ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဇုံတည်ဆောက်ရေးစီဝါရေးပူလမရဝန်တစ်ခုနဲ့27ရာစုရေချောင်းပူလမရဝန်တစ်ခုစတင်ခြင်းဆိုင်ရာပူပေါင်းဆောင်ရွက်ရေးကျမကြီးကန္နာပူပေါင်းဆောင်ရွက်ရေးငလင်အလွန်ပကံသမိုင်းဝင်အဆောက်အုံတွေပြင်ဆင်ထိမ့်သိမ်းရေးနဲ့ကာဝယ်စောက်လျှောက်ရေးစရဲကန္နာ၅ခုမှာနားလည်မှုစာချုပ်ချုပ်ခွဲပါတယ်တရုတ်ဖော်ဆောင်တဲ့ OBOR စီမံကိန်းကအာရှဥရောပနဲ့အာဖရိကတိုက်သုံးခုကိုဆက်သွယ်မဲ့ရဝန်တစ်ခုလမ်းကြောင်းတစ်ခုလို့လည်းပြောလို့ရနိုင်ပါတယ်မြန်မာနိုင်ငံအနေနဲ့ဒီစီးပွားရေးစီမံကိန်းမှာပါဝင်လို့ကြောင်းသမရဟောင်းဦးထင်ကျော်ရဲ့2019တရုတ်ပြည်ချစ်ကြည်ခီးစဉ်မှာထုတ်ပေါ်ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့လက်ရှိပြည်တွင်းပြည်ပခန့်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးတင်းရှောင်သွားတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အရေးကိစ္စတွေနဲ့ပတ်သက်ပြီးအနောက်အုပ်စုနဲ့ဆက်ဆံရေးအေးစပ်နေတဲ့အချိန်မှာတရုတ်နဲ့နီးနီးကပ်ကပ်ဆက်ဆံဖို့တရုတ်ရဲ့ OBOR စီမံကိန်းမှာပါဝင်ဖို့ဆုံးဖြတ်ခဲ့ရာဖြစ်နိုင်တယ်လို့လည်းနိုင်ငံရေးသုံးသပ်သူတချို့ကသုံးသပ်ထားပါတယ်။